စကိုင်းတိုင်းဒေသကြီးနာကကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းဖြစ်ပွားနေတဲ့ပြင်းထန်ဝက်သက်ကူးစက်ရောဂါကိုအစိုးရကျန်းမာရေးဌာနရောဂါတိုက်ဖျက်ရေးအဖွဲ့တွေကနေကွင်းစင်ကူတာပေးနေပေမဲ့ရောဂါမကူတာနိုင်သေးတဲ့ဒေသတချို့မှာအခြေအနေကိုမထိန်းချုပ်နိုင်သေးပဲကလေးငယ်တွေသေဆုံးမှုတွေရှိနေသေးပဲလို့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်လက်ရှိအချိန်ထိတော့ကလေးငယ်68ဦးသေဆုံးခဲ့တယ်လို့လည်းအတည်ပြုပြောဆိုပါတယ်အပြည့်စုံကိုတော့ထိုင်းချေဆိုင် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေတာတွင်းမှာဖြစ်ပွားနေတဲ့ပြင်းထန်ဝက်သက်ကူးစက်ရောဂါတွေကြောင့်ဒီနေ့ထိကလေးငယ်68ဦးသေဆုံးသွားခဲ့ပြီလို့စကမ်းတိုင်းဒေတာကြီးလွှတ်တော်ကိုယ်စားလှယ်ဦးစိမ့်မောင်ကအခုလိုပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့အတည်ပြုချက်ရစင်တော့အားလုံးက60နဲ့80ယောက်ရှိရခင်ဗျာဒီနိုင်ရမြို့နယ်ကအများဆုံးဖြစ်တယ်ပြအားလုံးနိုင်ရမှာကလူဦးရေ40ရလေမြို့နယ်မှာ28ဦးပဲ
အစိုးရကျန်းမာရေးဌာနယောဂတိုက်ဖျက်ရေးဖွဲ့တွေအနေနဲ့ယောဂဖြစ်ပွားရာစကိုင်းတိုင်းဒေသကြီးနာဂဒေသကလဟေမြို့နယ်နဲ့နိုင်ရမြို့နယ်တစ်ခုနဲ့ကလဟေမြို့နယ်မှာသာစေဝါကုသနေခဲ့ပြီးတော့နိုင်ရမြို့နယ်ထဲမကုသနိုင်သေးတဲ့အတွက်ကဲဆန်စာလီနဲ့ကဲဆန်ကားလန်ကျေးရွာတွေမှာယောဂအခြေအနေစိုးဝါးနေစေလို့ဦးစိမ့်မောင်ကဆိုပါတယ်
အခုကဒီတိုင်းအဆင့်တော်လကောင်းဒီပြီးထောင်စုအဆင့်တော်လကောင်းပေါ့နော်ကျမ်းမာရေးဌာနကနေပြီးတော့မှဒါရောက်ကုသတာတော့ဒါလည်းမြို့နယ်ကိုပဲအခြေပြုပြီးတော့မှကုသနေပါတယ်ခင်ဗျာနိုင်ရမြို့နယ်မှာဆိုတော့ဒီပိုင်းရတော်လကောင်းပေါ့နော်ဒီပြီးထောင်စုအဆင့်တော်လကောင်းဆေးလွတ်ထားတဲ့ဆရာဝန်တွေရောက်ရှိခြင်းမရှိတာကိုတွေ့ရတယ်ခင်ဗျာခုကတဲဆန်စာလေးနဲ့တဲဆန်ကားလန်ကဒီကျမ်းမာရေးသာနာမှုတွေကလည်းပုံမှန်ရှိနေတယ်လို့ပေါ့နော်ကလေးတွေကလည်းပဲပုံမှန်တည်နေတယ်ကွာဈာမရေးဌာနကတော့ဒီနိုင်ရမြို့နယ်ကိုသူတို့လာဖို့အစီအစဉ်မရှိတာလားမသိဘူးပေါ့နော်ခုထက်ထိတော့လာရောက်ပြီးတော့မှဆေးဝါးကုသတာမတွေ့ရဘူးခင်ဗျာဒီဈာမရေးစူးစိုးဝါးဝါဖြစ်နေတဲ့အချိန်ကာလမှာကုသမှုပိုင်းဆိုင်ရာမှာတော့လုံးဝအားမရဘူးလို့ကျွန်တော်နေနေတော့မှတ်ချက်ပေးချင်ပါတယ်ခင်ဗျာ
ဒီကုသယောဂနဲ့ပတ်သက်လို့ပြည်ထောင်စုအစိုးရစကိုင်းတိုင်းဒေသကြီးအစိုးရတို့ကနေအရေးပေါ်ဆေးကုသမှုအဖွဲ့တွေဆီလွတ်ပြီးယောဂကိုကုသပေးနေတယ်လို့စကိုင်းတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တောက်တာကျော်သူဟန်ထွန်းကခုလိုပြောပါတယ်
အခုတော့ကျမရဲ့ဝေဌာနကနေပြီးတော့ဒီကလေးထုကူ၅ဦးပြီးတော့အထွေထွေယောဂကူ၅ဦးကိုလွှတ်ထားတယ်ဗျကျွန်တော်တို့တိုင်းအစိုးရကလူမျိုးဝင်ကြီးဒေါက်တာဇော်ဝင်းတက်သွားတယ်ဗျနာဂဒေသပေါ့နော်ဒီလူမျိုးဝင်ကြီးမသွားခင်ကျွန်တော်တို့ဒီကျမရဲ့ဝေဌာနကဒီကုသရေးအဖွဲ့တွေတစ်ဖွဲ့ပြီးတစ်ဖွဲ့လွှတ်ပါတယ
်နာဂကူပိုင်အုပ်ချုပ်ကိုရဒေသမှာဖြစ်ပွားနေတဲ့ကုသယောဂထိန်းချုပ်နိုင်ဖို့ကာကွယ်ရေးဝန်ကြီးဌာနစေဝန်ထမ်းညွှန်ကြားရေးမှူးရုံးရစီစဉ်မှုနဲ့နေပြည်တော်ခန်းတီတပ်မတော်စေယုံကအထူးကုဆရာဝန်တွေဗဟုကကုသယောဂတိုက်ဖျက်ရေးအဖွဲ့တွေနဲ့စကိုင်းတိုင်းဒေသကြီးကချင်ပြည်နယ်ကကုသယောဂတိုက်ဖျက်ရေးအဖွဲ့တို့ကနေဩဂုတ်လဒုတိယပတ်ကစလို့ကွင်းစင်ကုသမှုကြောင့်အသေးပြောက်နှဲပါလာခဲ့ပေမဲ့နိုင်ရုံမြို့နယ်ထဲမှာတော့ယောဂကုသနိုင်မှုကအားနည်းနေပါသေးတယ်နာဂဒေသတွင်းစေဝါကုသမှုနဲ့ပတ်သက်ပြီးတွေ့ကြုံရတဲ့ခက်ခဲခြေအနေကိုတော့တောက်တာကျော်သူဟန်ထွန်းကအခုလိုဆက်ပြောပါတယ
်ဒီကကကလေးတွေကသာဝစီမထိုးရလားသာဝစီထိုးဖို့ခက်ခဲဖြစ်တာပေါ့နော်အဲ့မှာသွားရေးလာရေးနဲ့လမ်းမဆက်လို့ရေးနဲ့ခက်တာနဲ့မို့ပြီးတော့သာဝစီတွေတူလောင်မှုကလည်းခက်တာနဲ့မို့ကလေးတွေကသာဝစီမထိုးရလားသာဝစီမထိုးရနဲ့တော်တော်များများကုသဖြစ်သွားတာပေါ့ပြီးတော့အဲ့နာဂဒေသကအိမ်ကြီးရဲ့နေထိုင်မှုပုံစံတွေကလည်းတွေ့ကြုံကြောင်းဆိုင်ရာပြဿနာတွေဖြစ်နိုင်တယ်သူတို့ရဲ့ life style ပေါ့နော်
အစိုးရဝန်ကြီးဌာနတွေကနေနာဂကူပိုင်အုပ်ချုပ်ခွင့်ရဒေသတွင်ပြင်းထန်ဝက်သက်ကူးစက်ရောဂါဖြစ်ပွားနေတဲ့အခြေအနေကိုထိန်းချုပ်နိုင်ပြီလို့ကြေညာထားပေမဲ့လက်ရှိမြေပြင်အနေအထားရအပြည့်အဝမထိန်းချုပ်နိုင်သေးပဲဒေသုံမှုတွေထပ်မံဖြစ်ပွားနေတယ်လို့နာဂမျိုးရရေးရကောင်စီကတာဝန်ရှိသူတွေကနေပြောဆိုခဲ့ပါတယ်။စကိုင်းတိုင်းဒေသကြီးနာဂဒေသမှာစွန်လပရမပါလောက်ကစတင်ပြီးတော့လဟေမြို့နယ်ပြင်နိုင်ယွမြို့နယ်ဒုံဟီးမြို့နယ်ခွဲကျေးရွာတွေမှာကူးစက်ရောဂါဖြစ်ပွားလာပြီးတော့ကလေးငယ်68ဦးအသေးပြောက်ရှိလာခဲ့ပြီလို့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေကလည်းအတည်ပြုပြောဆိုခဲ့ပါတယ်။စကိုင်းတိုင်းဒေသကြီးအတွင်းကနာဂကူပိုင်အုပ်ချုပ်ခွင့်ရဒေသဟာမဖို့ပြူသေးတဲ့ဒေသတစ်ခုဖြစ်ပြီးတော့လမ်းမဆက်သွေးရိခက်ခဲမှုဒေသခံတွေကလည်းကျမ်းမာရေးသိပညာချုပ်တဲ့မှုကျမ်းမာရေးဝန်ထမ်းမလုံလောက်မှုစတဲ့ပြဿနာတွေရှိနေစေလို့စကိုင်းတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တောက်တာကျော်သူဟန်သွန်းကပြောပါတယ်ခင်ဗျာ။